မြန်မာနိုင်ငံမှာနိုင်ငံသားဝင်ငွေထိန်းချုပ်တဲ့ဥပဒေတတိယကိုချမှတ်ပြီးဗဟိုဘဏ်ကထိန်းချုပ်လိုက်တာကြောင့်မြန်မာနိုင်ငံမှာရှိတဲ့မိမိတို့စီးပွားရေးလုပ်ငန်းတွေကြီးမားတဲ့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ကြုံတွေ့ရလိမ့်မယ်လို့ရန်ကုန်မှာရှိတဲ့စင်ကာပူနဲ့ဂျပန်တန်ယုံတို့ကကြေညာချက်အသီးသီးထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာရှိကြတဲ့မိမိတို့ရဲ့စီးပွားရေးကုမ္ပဏီတွေအနေနဲ့ဆက်လက်လုပ်ကိုင်ဖို့လဲအခက်အခဲတွေအများအပြားကြုံတွေ့နိုင်တယ်လို့စင်ကာပူတန်ယုံကဒီလ AB 6ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။အလားတူရန်ကုန်မှာရှိတဲ့ဂျပန်တန်ယုံကလည်းမြန်မာနိုင်ငံကဗဟိုဘဏ်ရဲ့ဒေါ်လာမူဝါဒကြေညာချက်ကိုလိုက်နာတဲ့အခါမှာမြန်မာနိုင်ငံအတွင်းလုပ်ကိုင်နေကြတဲ့ဂျပန်ကုမ္ပဏီတွေအနေနဲ့အခက်အခဲများစွာရင်ဆိုင်ရမှာဖြစ်ပြီးဆက်လက်လုပ်ကိုင်ဖို့တောင်းခဲရင်လာလိမ့်မယ်ဖြစ်ကြောင်း AB လ4ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအတွက်ချမှတ်ထားတဲ့ဥပဒေသစ်မှာပါဝင်တဲ့အပိုက်နှစ်ကားငယ်အရမြန်မာနိုင်ငံမှာရှိတဲ့မိမိတို့ရဲ့စီးပွားရေးလုပ်ငန်းတွေအပေါ်ချွင်းချက်အနေနဲ့ကင်းလွတ်ခွင့်ပေးဖို့စင်ကာပူနဲ့ဂျပန်တန်ယုံတို့ကတောင်းဆိုခဲ့ပါတယ်။ဧပြီလ3ရက်နေ့ကမြန်မာစစ်ကောင်စီကနိုင်ငံသားဝင်ငွေထိန်းချုပ်တဲ့ဥပဒေသစ်တရက်ပြဋ္ဌာန်းခဲ့တဲ့အတွက်ကြောင့်မြန်မာနိုင်ငံမှာရှိကြတဲ့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့လဲထိခိုက်မှုတွေကြုံတွေ့ကြရပါတယ်။